မြန်မာနိုင်ငံတော်ဝန်ဒီသတင်းပတ်တွေထဲမှာမုတ်တုံမိုးအားကောင်းပြီးတော့မိုးများရေကြီးနေလို့မွန်ပြည်နယ်ကရင်ပြည်နယ်ရခိုင်ပြည်နယ်တနင်္လာရီတိုင်းပါဝင်ပြည်နယ်နဲ့တိုင်းတော်တော်များများကဒေသခံပြည်သူလူဦးရေတသိန်းကျော်ရေပေးတင်နေပါတယ်ဒီကနေ့မှလည်းစစ်တောင်းမြင့်ရွှေကျင်မြစ်တန်လွင်မြစ်တွေမှာမြစ်ချောင်းတွေကစိုးရိမ်မဲ့အထက်ကျော်လွန်မြင့်တက်နေဆဲဖြစ်ပြီးဘေးပတ်ဝန်းကျင်ဒေသတွေမှာရေလွှမ်းမှုတွေဖြစ်နေဆဲပါအထူးသဖြင့်ကတော့မွန်ပြည်နယ်တွင်မှာလူတောင်းနဲ့ချီအိုးရင်ဆွန့်ခွာပြီးယာယီရေပေးဆောင်စခန်းတွေမှာခိုးလုံနေကြရပါတယ်အဲ့ဒီဒေသမှာပဲဒီကနေ့နေရာတချို့မှာထပ်ပြီးမြေပြိုကျတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်မနေ့ကတောင်ပြိုကျမှုဖြစ်ခဲ့တဲ့နေရာကိုတော့ဒုသမ္မတဦးဟင်နရီဘန်တီယူနဲ့မွန်ပြည်နယ်ဝန်ကြီးချုပ်ပါဝင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးတို့တွားရောက်ကြီးစုခဲ့ပါတယ်ဒီကကတော့ဒီမွန်ပြည်နယ်ပေါင်မြို့နယ်သဲဖြူကုန်းကျေးရွာမြေပြိုကျမှုမှာတော့အနည်းဆုံးလူ30ကျော်သေဆုံးပြီးလူ50ကျော်ပျောက်ဆုံးနေဆဲဖြစ်ပါတယ်တောင်ပြိုကျမှုမှာပျောက်ဆုံးနေဆဲဒေသခံပြည်သူတွေကိုလူအင်အားဆက်အင်အားတွေတုံပြီးကူညီကယ်ဆယ်ရှာဖွေနေဆဲရှိနေပါတယ်အခုထိလှုပ်ဆောင်နေတဲ့အနေအထားတွေနဲ့ပတ်သက်လို့မွန်ပြည်နယ်တထုံမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လက်ကိုဆက်သွယ်မေးမြန်းကြည့်တော့သူကအခုလိုစပြောပြပါတယ်
တော့မနေ့ကမနေ့ခွန်ခွဲရနေရှင်းနိုင်ကြမှာဖြစ်တာမှာလက်ရှိအနေထားကကားစီးရေဘလောက်ရှိလဲဆိုင်ကယ်စီးရေဘလောက်ရှိလဲအိမ်လုံးရေဘလောက်ရှိလဲဆိုတာကတော့ဒီစားဆင်းပြီးကြတော့မရသေးဘူးဒါပေမဲ့အခုလက်ရှိပြန်ရရတဲ့သူက26ဦးမနေ့ကသေးပုံမှာရှိပါတယ်သေဆုံးတဲ့သရင်ကမနေ့ကညအထိက22ယောက်ဒီနေ့မနေ့8ယောက်ဆိုတော့အလုံးပေါင်းအယောက်30လို့တော့ကျင်းနေတက်ခါတာရှိတယ်ရှင်ဟုတ်ကိုကြီးကလည်းရင်းနှောက်ကုန်ချီနေကြတော့မနေရတဲ့ကွာသမတော်တော်ကလေဓာတ်ဟိုးတွေဒုစားတွေနဲ့စပြီးတော့တလန်းကိုအရင်ဆုံးတစ်ဖက်တလန်းလမ်းတစ်ဖက်ချမ်းပေါ့ပွင့်သွားအောင်အရင်ဆုံးထိုးရတော့တချောင်းကိုအရင်ဆုံးစလုပ်တာပေါ့နော်ဆိုတော့ဓာတ်ဟိုးရှစ်စီမနေရစပြီးတော့သုံးပါတယ်နောက်ပြီးတော့တစ်ပါတို့ဒုစားတို့အဲ့ဒါကြီးလည်းအသုံးပြုပြီးတော့မနေရရှင်းတာပေါ့နော်ဓာတ်ဟိုးကြီးပဲရှစ်စီမနေရသုံးရတယ်အဲ့ဒါကလမ်းပွင့်သွားတာပဲရှိသေးတယ်ဒါပေမဲ့လမ်းရဲ့ညာဘက်တစ်ချမ်းမှရှိတယ်လေကွင်းပေါ့လေကွင်းထဲကိုရောက်သွားတဲ့အရာတွေကဘာတွေဖြစ်မလဲဆိုတာတော့ဘူးမမသိဘူးအဲ့ဒီအောက်မှာကားဗနက်ရှိတယ်လူဗနက်ရောက်ရှိတယ်ဆိုတော့ဘူးမမသိဘူးအခုလက်ရှိနေထားရပျောက်ဆုံးကတော့လူကြီး50နဲ့တရားသားမှရှိတယ်လို့ခံမှန်းလို့ရပါတယ်ရှင်ဟုတ
်ဟုတ်ကဲ့အဲ့တော့အခုလက်ရှိဒီအဲ့ဒီမှာရာသီဥတုပေါ့နော်အခြေအနေကရောဘယ်လိုများရှိပါလဲနောက်ပြီးတော့ဒီမနက်ပိုင်းဒီနေ့မှလည်းထပ်ပြီးတော့ဒီမြေပြိုကျမှုတွေတောင်ပြိုတာတချို့နေရာတွေမှာလည်းရှိရလို့ပြောတော့မွန်တပြည်နယ်လုံးဒီအတိုင်းတာနဲ့ဆိုလို့ရှိရင်ဘယ်နေရာတွေမှာထပ်ပြီးဖြစ်တယ်လို့ဒေါက်ခခိုင်လည်းကြားပါလဲရှင
်ဒီနေ့မနက်10:05မိနစ်မှာချောင်းဆုံမှာဖြစ်ပါတယ်ဆုံးမှာလည်းဒီလိုပဲတောင်ပြူကြတာပါပဲမြေပြူကြတာပေါ့နော်နောက်ပြီးတော့ဟိုကကျွဲကြံမှာပေါင်ကျွဲကြံမှာထပ်ဖြစ်ပါတယ်လူတွေတောက်တော့မရှိဘူးဟိုအိမ်နေပါလေတော့ပြူကြပြက်စီသွားတာပေါ့နော်ဒါမျိုးတော့ရှိပါတယ်ဒီနေ့မနေ့မှာပဲဖြစ်တာပါ10နာရီ5မိနစ်ကတော့ချောင်းလုံးပေါ့10နာရီခတ်မှန်းချင်10နာရီတော့မှာတော့အပေါင်ကျွဲကြံမှာထပ်ဖြစ်ပါတယ
်ဟုတ်ကဲ့ဒါ
ဒီဥရောဆိုလို့ရှိရင်မနေ့တော့မိုးကတော်တော်လေးကြွားတယ်အပေါင်ဘက်ခြံလေအော်ဟိုဈင်းဆိုင်မှာရေတပေးတော်ထက်တက်တယ
်အဲ့တော့အခုလက်ရှိကုညီကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးပေါ့နော်အဲ့မှာရှိနေတဲ့ဝင်ကြီးဌာနတွေပေါ့နော်အဓိကဘယ်ဝင်ကြီးဌာနတွေကကူညီဆောင်ရွက်ပေးနေတာတွေရှိပါလဲနောက်စခန်းတွေပေါ့နော်ယာယီဖွင့်လှစ်ပေးထားတဲ့အနေအထားလေးလည်းနည်းနည်းရှင်းပြပေးပါရှင
်ရေဘေးတက်တာကတော့မွန်ပြည်နယ်တပြည်နယ်လုံးရေဘေးတက်တာပေါ့နော်ရေဘေးတက်စခန်းကတိုက်ဘီးလေးကနေစပြီးတော့ဘီးလေးမှာရှိရယ်အထုံမှာရှိရယ်ဘီးလေးမှာဆိုရင်6နေရာလောက်ရှိရယ်ကယ်ဆယ်ရေးပေါ့နော်ကျွန်မအခုစီးရကယ်ဆယ်စခန်းဖွင့်ထားတယ်အထုံမှာဆို4နေရာဖွင့်ထားတယ်အထုံမှာက၄ဘီးနဲ့ရေဘေးနဲ့နှစ်ခုဖြစ်ပါတယ်ဒီဘီကအိမ်လုံးပေါင်း150ပျို့ကြတာ35လုံးအပီးလုံးကပျို့သွားတာ35လုံးအဲ့ဒီမှာစတင်ချောင်းက6လုံးပါတယ်သာသနိကအဆောက်2လုံး2လုံးပါတယ်ဒါဒီဘီပါရွှေဘီကတော့ကယ်ဆယ်ရေးစခန်း4ခုဖွင့်ထားတယ်လူဦးရေ540ကျော်ကယ်ဆယ်ရေးစခန်းမှာရှိတယ်ဒါကပထမရဲ့လက်ရှိအနေအထားဖြစ်ပါတယ်အပေါင်မှာကျတော့2မျိုးဖြစ်ပါတယ်ရေပျို့တဲ့ကိစ္စရရဲ့နောက်ပြီးတော့ရေဘေးတက်တဲ့လူပေါ့နော်ကယ်ဆယ်ရေးစခန်းကနံနေရာဖွင့်ထားတယ်လို့ကြည့်ရပါတယ်။ဒါပေမဲ့တကယ်တောင်ပြိုသွားတဲ့နေရာမှာကလုံးလုံးကြီးဖြစ်သွားတယ်။တောင်ပြိုတဲ့ဖြစ်စဉ်ဖြစ်သွားတယ်ဆိုတော့ဟိုကုနီကယ်ဆယ်ကြီးကဆက်ဖွေရေးလုပ်ငန်းပဲရှိပါတော့တယ်။အခုချိန်မှာတော့မော်လမြိုင်မှာတော့22နေရာရှိပါတယ်။ကယ်ဆယ်ရေးစခန်း22ခုဖွင့်ထားပါတယ်။မော်လမြိုင်မှာရေဘေးတင်ထုံကြီး၎င်းချောင်းစုံ၊မုတုံ၊ရေတိုင်မယောတန်ဖြူစီရဲ့အဲ့ဒီနေရာတွေမှာလည်းရေဘေးတင်ပြည်ပြည်များတဲ့တော့စခန်းတွေဖွင့်ထားပြီးတော့ပါလေဟုတ်အပေါင်ကိစ္စမှာလည်းဒီလိုပဲဆက်ရန်ရအကူအညီကြီးအများကြီးတော့ရပါတယ်လူဒီကယ်ဆယ်ရေးကတော့လူမှုကူညီမှုအတင်းတွေကယ်ဆယ်ရေးအတင်းတွေဒါမိတ်တက်တို့တက်ဖြင်းမျိုးရဲတို့တက်မလို့အင်အားကတော့ကျွန်မအထင်150နဲ့200ဒါထုတ်သွင်းထားပါတယ်ဟုတ်
ဟုတ်ကဲ့ရှင် ဟုတ်ကဲ့ဒီနေ့ကဒီဒုသမ္မတဦးဟင်နရီဘန်ဒရီကိုလည်းရောက်လာတယ်လို့ပြောတယ်။သူကလည်းဒီတဘာဝဘေးအနေကာကွယ်ရေးမှာအဓိကတာဝန်ယူထားတဲ့ကော်မတီရဲ့ဒီဥက္ကဋ္ဌတယောက်အနေနဲ့လည်းတာဝန်ယူထားတာဆိုတော့သူကိုယ်တိုင်လည်းရောက်လာတယ်ဆိုတော့အဲ့ဒီအနေအထားလေးလည်းနည်းနည်းပြောပြပေးပါဦး။
ဒီလင်းကိုဝင်ပါတယ်ဟုတ်ကဲ့ပြီးတော့ကျွန်တော်စထုံဝင်တာပေါ့နော်။ဒုသမ္မတကအပေါင်မှာတော့တော်တော်လေးစတာလေးခုနလောက်မှပြန်ထွက်တယ်ထင်တယ်။နေကင်းစနစ်တစ်ကျော်ကျော်လောက်ထင်တာကြွားတော့လေ။အဲ့ဒီမှာတော့သူတို့ထောက်ပံ့ရေးပစ္စည်းတွေပေးလာရဲ့။နောက်ပြီးတော့ကဲဒီစကန်နှစ်ခုမှာအပိစကားပြောတာဘာလို့လို့ရှိပါလိမ့်မယ်။နောက်ပြီးမော်လညာကိုသွားပါလိမ့်မယ်။မော်လညာပြီးရင်စိုက်ဆံလန်းကိုဝင်မယ်လို့ကြားရတယ်။ပြီးလို့ရှိရင်တတဝန်းမြတ်အေးလည်းပါလာပါတယ်။တခြားသောပြောင်းစုဝင်ကြီးတချို့လည်းပါလာတယ်ဆိုတဲ့အတွက်ကြောင့်သဘာဝဘီနဲ့ပတ်သက်ပြီးတော့အစည်းအဝေးကိုလမ်းညွှန်ချက်တို့လုပ်မယ်လို့ကျွန်မထင်တယ်။မော်လညာကိုလည်းဝင်မယ်ပြီးလို့ရှိရင်တော့အံသွားမယ်လို့ကြည့်ရပါတယ်။ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဒေါက်ခိုင်ခိုင်လည်းကျေးဇူးများကြီးတင်ပါတယ်နော်ဖြေပေးတာဟုတ်ကဲ့
ဟုတ်ဟုတ်ကဲ့ပါချက်